ရခိုင်တပ်တော်အေအေနဲ့အစိုးရတပ်တို့ဟာပြီးခဲ့တဲ့ရက်ပိုင်းကလေးကဒီရှစ်ရှားတောင်ကျေးရွာနဲ့ဥယျာဉ်သာကျေးရွာတစ်ဝိုက်မှာတိုက်ပွဲတွေဖြစ်ပွားနေပြီးဒီကနေ့မနက်မှာတိုက်ပွဲပိုပြင်းထန်ခဲ့လို့လူသားကဏ္ဍကပြောပါရယ်ဒီကနေ့မနက်တိုက်ပွဲအတွင်းနေနှလုံးမီးလောင်ခဲ့တဲ့အကြောင်းဘူးတိတော်မြို့နယ်ပြည်သူ့တော်ကိုယ်စားလှယ်ဦးအောင်တောင်းရွှေကအခုလိုပြောပါရယ်အ
ေးအရှင်မင်းကအဲဒီရှစ်ရှားတောင်ရွာမှာမင်းလောင်သွားတယ်လို့ပြောတယ်အိမ်နှလုံးနောက်ပြီးတော့အဲဒီဟိုတည်းမှာလူ၃ဦးပိတ်မိနေတယ်အူကတော့တက်ကလူကြီးရှိလို့ပြောတဲ့ကဲရောသားတွေကဟိုးတနေ့ကလေးကထွက်ပြေးတော့ပြီဒါမဲ့အဲ့ဒီရောတွေမှာဟိုဥစားလေမတော်နိုင်တဲ့အဖိုးကြီးတယောက်ရဲ့နောက်ပြီးစကားပြောလို့မရတဲ့တယောက်နောက်တယောက်ကတော့စိမနေတဲ့တယောက်ပေါ့၃ယောက်ပြန်ခဲ့တယ်ရောမှာရောသားတွေကဥယင်တပတ်ကိုပြေးတယ်နောက်ပြီးတော့ဘူးတီတော်ကိုပြေးတယ်ပြေးနေတာကြာပြီရောသားတွေကလေဟိုတချို့ကတော့ဒီလိုနေနေဟိုတိုက်ပွဲတွေဘာတွေမရှိရင်တော့ကြေးတယ်နောက်ပြီးပြန်သွားတယ်အဲ့လိုမျိုးပေါ့သူတို့ကိုဒီလူမှုအဖွဲ့အစည်းတွေလာလှူတာရှိတယ်နောက်ပြီးတော့ ICRC ကနေကူညီထောက်ပံ့တာရှိတယ်အစိုးရဘက်ကတော့နေပါတယ်ကတော်တော်များများထောက်ပံ့တာရှိသလောက်ပဲ
ဒီတိုက်ပွဲတွေကြောင့်ဒေသခံရွာသားတွေဟာနှိစက်ရကြေးရွာတွေကိုထွက်ပြေးတင်းရှောင်နေကြပြီးရှစ်ချောင်းတောင်ကြေးရွာမှာတော့စိတ်မနှံသူတယောက်ပါဝင်၃ယောက်ကျန်ခဲ့တယ်လို့ဥအောင်တောင်းရွှေရဲ့ပြောပြချက်ရသိရပါတယ်ဥညင်သာကြေးရွာသားဦးသိန်းထွန်းကဒီနေ့မနေ့ကကြားခဲ့ရတဲ့ပြစ်ခတ်တံတွေနဲ့တိုက်ပွဲအခြေအနေကိုအခုလိုပြောပါတယ်
ဟုတ်ကဲ့ပါမနေ့စီနရီလောက်ကတိုက်ပွဲပဲလို့တိုက်ပွဲဖတ်ကြလို့ပြတယ်ဆိုရင်စီနရီလောက်ကကြာပြီးစီနရီလောက်ကပါပြီးပြီးတော့အင်းနှိုက်ဆုံတုံ့ဆောင်လို့မင်းချိုးပဲတယ်လို့ပြတယ်ဆိုပါတယ်အင်းပုံလို့ပြတယ်ဆိုပါတယ်အခုအချိန်တော့ပိုက်ဆံခက်ဆံလို့ခိုင်းနေဒီနာဒီမမဆူရနာအပြန်လဲတိုက်ခတ်တယ်လို့ပြတယ်ဆိုပါတယ
်ဒီတိုက်ပွဲတင်းနေနှလုံးမီးလောင်တဲ့အပေါ်ရခိုင်တော်အေးပြန်ချားရေးတာဝန်ခံခိုင်သူကတက်မတော်ကိုအခုလိုဆက်ဆွဲပြောဆိုပါတယ်
အော်အဲ့ဒီမှာဒီရှစ်ရှားတောင်ရွာကိုတော့ဗမာစစ်တပ်ကဝင်ပြီးတော့မီးရှို့နေတယ်ဆိုတဲ့ဥစ္စာတော့သိတယ်ဒါပေမဲ့ဟိုအသေးစိတ်ပါဖြစ်နေလဲဆိုတာတော့ကျွန်တော်လည်းဟိုအသေးစိတ်တော့မသိရသေးဘူးဗမာစစ်တပ်ကဝင်ပြီးတော့မီးရှို့တယ်ဆိုတဲ့ဥစ္စာတော့သိရတယ်ရွာသားတွေကြီးကတစ်ဆင့်မနေ့ကအဲ့ဒီမှာဒီအခုမနေ့ဒီမနေ့တိုက်ပွဲဖြစ်တဲ့စစ်ကြောင်းဟာမနေ့ကဒီ18ရက်နေ့မှာလည်းပဲအဲ့ဒီခမွေးကျင်ချောင်းရွာနာမှာကျွန်တော်တို့လည်းတိုက်ပွဲဖြစ်တာရှိတယ
်ဒါနဲ့ပတ်သက်လို့အနောက်ပိုင်းတိုင်းစစ်ဌာနချုပ်တိုင်းဦးစီးဗိုလ်မှူးကြီးဝင်းစောဦးကတော့တိုက်ပွဲဖြစ်ပွားတဲ့အတွက်နှစ်ဖက်ပြစ်ခတ်တဲ့ဘုံးဒီတွေကြောင့်နေနေမီးလောင်တာဖြစ်နိုင်ပြီးတက်မတော်ဘက်ကရည်ရွယ်ပြီးဘယ်တော့မှမလုပ်ဘူးလို့ပြောပါတယ
်။မီးရှို့ခံရတာတော့မဟုတ်ဘူးခင်ဗျ။ဖြစ်စင်တာဟာလားကျွန်တော်တို့မနေ့ကတုန်းကကံမြင့်ရဲ့အရှင်းရောက်ဖက်ကြောမှာဟာလားအေးအမြဲတမ်းဟာလားစက်စားနေတဲ့နေရာနဲ့နေရာမှာကျွန်တော်တို့တိုက်ပွဲဖြစ်တာပေါ့။တိုက်ပွဲဖြစ်တဲ့အတွက်ကြောင့်မဟုတ်လို့ဟာလား။တောင်းကျမ်းသူတွေဒီဟာလားရွာသားအသွင်နဲ့နေတဲ့အတွက်ကြောင့်မဟုတ်လို့သူတို့ရဲ့ခြေမျိုးနှိစက်ရွာတွေရွာတွေမှာအကုန်လုံးတက်တရာတက်ပြောက်သွားတယ်အဲ့ဒီကဝင်းကျင်သားပါပေါ့ဟလာတိုက်ပွဲတွေပါလေဆက်ဖြစ်တာရှိတာပေါ့တိုက်ပွဲပါညာဖြစ်တဲ့အတွက်ကြောင့်မလို့ဒီကောင်တွေကရွာတွေကိုအခြေခံပြီးတော့မှရွာတွေကပြန်ပြစ်တဲ့အတွက်ကြောင့်မလို့သူပြစ်ကိုပြစ်ဆိုတော့ရွာတွေပေါ်မှာဘုံကြီးကြပြီးတော့မှလောင်ကောင်းလောင်လိုက်မယ်တီးကြရှုတာတော့ကျွန်တော်မသိဘူးခင်ဗျ
ဒီနေ့ညနေပိုင်းမှာတော့တိုက်ပွဲဖြစ်ပွားမှုမရှိတော့ဘူးလို့ဗိုလ်မှူးကြီးဝင်းစောဦးရဲ့ပြောဆိုချက်ရသိရပါတယ်နေနေမိလောင်မှုနဲ့ပတ်သက်လို့တော့ RFA အနေနဲ့တီးကြအတည်ပြုလို့မရခဲ့ပါဘူးစစ်ဘေးဒုက္ခသည်တွေကိုကူညီပေးနေတဲ့ရခိုင်တိုင်းသားမျိုးနွယ်စုများအစည်းအရုံးကကောက်ယူထားတဲ့အစင်းတွေရရခိုင်ပြည်နယ်အတွင်းမှာတက်မတော်နဲ့အေအေအဖွဲ့တို့ရဲ့တိုက်ပွဲတွေကြောင့်နေရွှေကထွက်ပြေးနေရတဲ့ဒုက္ခသည်9000ကျော်အထိရှိနေပါတယ်ခင်ဗျာကျွန်တော်တန့်စင်ဦးပါ